မြမတမတော်ကိုတရားစားဆောင်းပါးရေးသားမှုအတွက် The Voice Editor ချုပ်ဦးကျော်မင်းစွင်နဲ့ဗီတိရှားကိုကိုမောင်တို့ကိုပုံမှန်66ဂါကြီးနဲ့အမှုဖွင့်ဖမ်းဆီးလိုက်တာဟာသတင်းသမားတွေနဲ့ဆိုင်တဲ့နိုင်ငံတကာစံချိန်စံနှုန်းတွေကိုဖောက်ပြရာရောက်တယ်လို့ပြင်သစ်အခြေဆိုင် RSF ကနေစီမချသတင်းနောက်များအတင်းကပြောပါတယ်တရားစားရေးသားမှုဟာယာစဘုတ်မှုမမြောက်ဘူးလို့သတင်းသမားတွေနဲ့ဥပဒေကြမ်းကျင်သူတွေကထောက်ပြပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါတမတော်ကရိုက်ကူးထုတ်လုပ်တဲ့ပြည်တော်စုတစ္ဆာဆိုတဲ့ရုပ်ရှင်ဇာတ်ကားကိုကြည်ကောင်စုတစ္ဆာဆိုပြီး The Voice Channel မှာတရားစားရေးသားမှုအတွက် The Voice Weekly Channel နဲ့သတင်းစာ Editor ချုပ်ဦးကျော်မင်းစွင်နဲ့ဗီတိရကိုကိုမောင်တို့ကိုဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့အမှုခွင့်ကဗဟန်းမြို့နယ်ရဲစခန်းကဇွန်လ2ရက်တောက်ကြနေ့ကဖမ်းဆီးလိုက်တာဖြစ်ပါတယ်။အစိုးရစစ်တပ်ကဒီသတင်းသမားနှစ်ဦးပေါ်အခုလိုအရေးယူဖမ်းဆီးတာဟာနိုင်ငံတကာစံချိန်စံညွှန်းမှုဖောက်ပြရာရောက်တယ်လို့ပြည်ထောင်နိုင်ငံ Paris မြို့အခြေစိုက်နေစီမချသတင်းတော်များအတင်း RSS ရဲ့အာဆာပိစိကိတ်ဆိုင်ရာအကြီးအကဲ Benjamin Ismay ကဝေဖန်လိုက်ပါတယ်
It is really against all international standards that only exercise their
ဒီနေ့မှာလူကိုဖန်စီရဲ့လွတ်ရဟာနိုင်ငံတကာလုံထုံးလုံးကြီးဆိုင်ရာညွန့်နေနဲ့ဆန့်ကျင်ပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရေးသားခွင့်နဲ့လွတ်လပ်စွာသတင်းရယူခွင့်ဆိုတဲ့အချက်တွေကိုဆန့်ကျင်နေလို့ဖြစ်ပါတယ်အစိုးရစစ်တပ်ရဲ့လုံဆောင်ချက်ဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်နေရကိုအလေးမထားဘူးဆိုတာပြသရလဲရောင်းနေ
ဒါအပြင်ကြည်တော်စုတစ္ဆာဆိုပြီးတရားစားရေးသားတာဟာယာစုမှုမမြောက်ဘူးလို့ Benjamin Ismay ကထောက်ပြပါတယ
် Express their opinion their right to inform such a right to mock that is also a fundamental right
ဒီလိုမျိုးတွေဟာယာစုမှုမမြောက်ပါဘူးဒါဟာသူတို့ရဲ့ထင်ယူဆချက်ကိုရေးသားကြတာဖြစ်တယ်လို့ဆောင်းပါးရှင်တွေသတင်းသမားတွေအနေနဲ့သူတို့အမြင်ကိုလွတ်လပ်စွာရေးသားခွင့်ဆောင်ပြန်ခွင့်လည်းရှိကြပါတယ်ဒါသူတို့အခွင့်အရေးဖြစ်ပါတယ်ဟာတလို့ရေးသားတာကိုတိမ်မမှုနဲ့စွဲရင်တောင်အစီပြမှုမြောက်ကြောင်စစ်တပ်ကစစ်စီပြဖို့ခက်ပါလိမ့်မယ်။ရာဇဝမှုမြောက်တဲ့စီပြမှုကတော့လုံးဝမဟုတ်ပါဘူး။အခုကိစ္စမှာစစ်တပ်ကတရားစွဲဖမ်းဆီးရဟာသတင်းသမားတွေလှုပ်ဆောင်ခဲ့မှုနဲ့အရေးယူခံရတာမမျှမတဖြစ်နေပါလေ
။တကယ်တော့တရားစားရေးသားမှုဟာဘယ်လို့မှအရေးမယူတင်တဲ့ကိစ္စဖြစ်တယ်လို့ဟောင်ကောင်အခြေစိုက် HRC အာဇာလူအခွင့်အရေးကော်မရှင်ကရှေ့နေဦးမင်းနယ်ဦးကသုံးသပ်ပါလေ
။ဆောက်ကြောက်ကနေဆောက်ကြောက်ရအောင်ဒီမြောက်နေလားဆိုတော့ကဒီတရားစာရည်ရေးရဆိုတာတော့ညာဥရိယဘလို့မအရေးမယူတင်တဲ့ကိစ္စရမျိုးပေါ့နော်ဒီတရားစာရဲ့သဘောတော်ဟောနားလေလေဆိုလို့ရှိရင်တော့ဒီကိစ္စကဘာမှပြဿနာမရှိဘူးအခုကတရားစာရဲ့သဘောတော်ဟောကိုနားမလည်ရရင်တရားစာပါအချက်လက်တရားနဲ့အချင်းချင်းသွားပြစ်နေတဲ့အခါဖြစ်တော့တမတော်ကဒီကိစ္စပေါ်မှာအဆောင်မတည်ရင်အခုလိုဆဲဆိုတယ်လို့ကျွန်တော်ကမြင်ပါတ
ယ်။တရင်သမားနှစ်ဦးပေါ်အခုလိုအရေးယူလိုက်တဲ့အပေါ်နေစည်းမချတရင်နောက်များအတင်း RSF ကပြင်းထန်စွာကန့်ကွက်ရှုတ်ချတယ်လို့ပြောဆိုလိုက်ပြီးဒီတရင်သမားနှစ်ဦးကိုလှုပ်ပေးဖို့ RSF ကတောင်းဆိုကြောင်း Benjamin Ismay ကပြောပါတယ
်။ So we are calling for an immediate release of the two journalists, abandon of all charges, and an emergency.
ထန်တာရဲ့ဗဒင်းမန်းနှစ်ယောက်ကိုချက်ချင်းချင်းချင်းမရှိလွှတ်ပေးဖို့တောင်းဆိုပါရယ်သူတို့ဘောဆွဲထားတဲ့အမှုတွေကိုလည်းပြန်လည်ရုပ်သိမ်းပေးဖို့ကျွန်တော်တောင်းဆိုပါရယ်ဒါအပြင်နိုင်ငံတကာစံနှုန်းနဲ့မကိုက်ညီတဲ့ဆက်သွယ်ရေးပုံမှန်66ဂါကိုလည်းအမြန်ဆုံးရုပ်သိမ်းပေးဖို့ NLD အစိုးရကိုတောင်းဆိုလိုက်ပါရယ
်ပြောင်စုတစ္ဆာရုပ်ရှင်ဇာတ်ကားကိုကြည်တော်စုတစ္ဆာဆိုပြီးတရားစားရေးသားမှုအတွက်တက်မတော်က The Voice Channel နဲ့သတင်းစာကိုပုံမှန်66ဂါကြီးနဲ့အရေးယူနိုင်ဖို့မေလ19ရက်နေ့ကလေးကတတိပေးကြတာဖြစ်ပြီး The Voice ကလည်းပြန်လည်တောင်းပန်စာတရားဝင်ဖော်ပြခဲ့ပါတယ်ခင်ဗျာ